ချင်းပြည်နယ်ကျောက်စိမ့်မြေမှာအစိုးရတပ်မ66ရဲ့လက်အောက်ခံတပ်တွေနဲ့ KIA တိုင်းရင်း6တို့အကြားမကြာမီကတိုက်ပွဲဖြစ်ပွားတဲ့အတွက်အရသာအချို့ထိခိုက်ဒဏ်ရာရကြောင်းသိရှိရပါတယ်။ဘုံခွဲတိုက်ခိုက်ခံရတဲ့ကျောက်စိမ့်ကုမ္ပဏီလည်းရှိပါတယ်။ကုမ္ပဏီလုံခြုံရေးအပါအဝင်ကျောက်စိမ့်မြေမှာလက်နက်ကင်အဖွဲ့အစည်းအတော်များများရှိပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းကျောက်စိမ့်သူတို့မြေပြိုလို့တည်ဆုံသူတရာကျော်ရှိမယ်လို့ကမှတ်ပါတယ်။ဒေါ်လာ900ကျော်ရင်းရင်တသိန်းကျော်အမြတ်ရနိုင်တာမို့ကျောက်စိမ့်လုတ်တဲ့ကုမ္ပဏီ900ကျော်ရှိကြောင်းသိရပါတယ်။ဒါကြောင့်ကျောက်စိမ့်လုတ်ွက်ကိုလက်နက်နဲ့ကာကွယ်နေကြတာဖြစ်ပါတယ်။နာမည်ကြီးသလောက်ပွင့်လင်းမြင်သာမှုအလွန်နှေးတဲ့လုပ်ငန်းဖြစ်ပါတယ်။စစ်တပ်ရဲ့ဥပိုင်ကုမ္ပဏီ၊ဒေသခံတပ်ရင်းနဲ့ခရိုနီကုမ္ပဏီတို့ပါဝင်နေတာမို့မြမအစိုးရပါဝင်တဲ့ EITI ခေါ်ပြန်စံတပ်ထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့လဲဘာမှတတ်နိုင်ဖို့မရပါဘူး။ဝတ်တပ်ဖွဲ့ကလည်းနာမည်အမျိုးမျိုးသုံးပြီးကျောက်စိမ့်လုပ်ငန်းမှာစီးပွားရှာနေပါတယ်။နိုင်ငံပိုင်နဲ့ပုဂ္ဂလိကပိုင်ဖွဲ့ပြီးပတ်သက်လုပ်တဲ့ကျောက်စိမ့်လုပ်ငန်း300ကျော်ရှိတယ်လို့အရာဝတီသတင်းမှပေါ်ပြပါတယ်
။ဖားကန့်ကျောက်စိမ့်မြေကလုတ်ကွက်အကောင်းဆုံးကိုရသူတွေမှာဗိုလ်ချုပ်မူကြီးတန်းရွှေနဲ့ဇနီးဒေါ်ကြံကြံရဲ့သားတဦးပါဝင်နေပုံကိုရှေးမတ်မာတော့ဖ်ကဖေဖော်ဝါရီလ16ရက်နေ့ထုတ်အရာဝတီသတင်းစာဆောင်မှာအသေးစိတ်ဖော်ပြထားပါတယ်။ကျောက်စိမ့်လုတ်ွက်အကောင်းဆုံးနေရာကိုကြိုင်ကြောက်မြက်ကုမ္ပဏီကယူထားပါတယ်။ဒီကုမ္ပဏီရဲ့ညွှန်ကြားရေးမှူးတွေထဲမှာကြိုင်ဆန်းရွှေဆိုသူပါဝင်ပါတယ်။နာမည်ကိုကြည့်တာနဲ့ဦးတန်းရွှေဒေါ်ကြိုင်ကြိုင်တို့ရဲ့တာမန်သိတာပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေကြီးဆိုတော့ကကြိုင်ကြောက်မြက်ကုမ္ပဏီဆိုပြီးကျောက်စိမ့်တွေကိုပြောင်ထုတ်နေရတာကစစ်အာဏာရှင်အနားယူသွားတဲ့အခါClassic International ဆိုတဲ့အမည်ကိုပြောင်းလိုက်ပါတယ်။ဒါပေမဲ့ကျိုင်ဆန်းရွှေကိုပိုင်ရှင်အဖြစ်မှတ်ပုံတင်ထားတယ်လို့ဖော်ပြထားပါတယ်
။ကချင်းပြည်နယ်ကထွက်တဲ့ကျောက်စိမ့်အာလုံကျောင်းမြေရန္တာပြပွဲမှာသာရောင်းရမယ်လို့1995ကျောင်းမြေဥပဒေကပြဋ္ဌာန်းပြီးမှမွန်ဂိုလန်ကယူနန်ကိုရောက်သွားကြတာများပါတယ်။မကြာမီကနေပြည်တော်မှာ73ရက်ကျင်းပသွားတဲ့ကျောင်းမြေရန္တာအယောင်းပြပွဲမှာစုစုပေါင်းဒေါ်လာ3000ဘူးရောင်းရကြောင်သိရပါတယ်။ဒါပေမဲ့ကျောင်းစိမ့်ထွက်တဲ့တံပိုးကနှစ်စဉ်ဒေါ်လာတန်း9000နဲ့1000ကျားမှရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ KIA ကခွဲထွက်သူဘူဘူးကြီးလဆောင်းအောင်ဝါအုပ်စုဟာကျောင်းစိမ့်မောင်ခိုလုပ်ငန်းမှာနာမည်ကြီးပါတယ်။1994အပြည့်အခရစေးလုပ်ပြီးတဲ့နောက်ပိုင်းမှာစက်ကရီယာပစ္စည်းသုံးပြီးထုတ်ယူတဲ့အတွက်ကျောင်းစိမ့်လုပ်ငန်းကြီးထွားလာပြီးစစ်အာဏာရှင်အုပ်စုကလက်ဝကြီးအုပ်လာပါတယ်။
14ရာစုလောက်ကလေးကမြမကျောက်စိမ့်ကိုတရုတ်ကမျက်စိကျခဲ့တာယနေ့အထိဖြစ်ပါတယ်18ရာစုနှောင်းပိုင်းစင်ဖြူရှင်မင်းလက်ထက်တရုတ်မြမနေကြားစစ်ပွဲပြီးဆုံးသွားတာဟာယူနန်မြမကုံတွေကြီးတိုးပွားစေတဲ့အကြောင်းရင်းဖြစ်ပါတယ်အဲ့ဒီအချိန်ကစပြီးမြမကျောက်မြက်ယူနန်ကိုတင်ပို့ပြီးပိုးချီတတ်ထုအိုးခွက်နဲ့ရွှေငွေကိုတင်သွင်းပါတယ်အဲ့ဒီခက်ကကားလမ်းမရှိတဲ့အတွက်လမ်းအပေါ်မှာကုန်တင်ပြီးကုန်းချောင်းခရီးကြမ်းမှာယူနန်သားတွေကုန်တွေကြပါတယ်ကချင်ကိုကြောင်းမြေပိုင်ရှင်အဖြစ်သတ်မှတ်ပြီးတရုတ်ကဆက်ဆံတာကိုဗမာမင်းကကန့်ကွက်တာမျိုးမရှိပါဘူး။ဒါပေမဲ့အခုခေတ်မှာတော့ကြောက်စင်းစည်းကွက်အလွန်ကြီးမားလာပြီးဝင်ဝင်များတာမို့ကြောက်စင်းမြေနဲ့နေဆက်ကိုချုပ်ကင်နိုင်ရေးဟာအလွန်အရေးကြီးနေပုံရပါတယ်
။တရုတ်စီးပွားရေးတိုးတက်လေလေကြောက်စင်းစည်းကောင်းလေလေမှုဝေလုံအားများတဲ့ဈေးကွက်ဖြစ်နေပါလေ။ဒါကြောင့်ကချင်ပြည်နယ်ကြောက်စင်းမြေမှာစခွက်လူပြီးတိုက်ကြခိုက်ကြဘုံကွဲကြနဲ့အကျံဖက်တာတွေအများအားလူလူဖြစ်ပွားနေပါလေ။ဗမာကျောက်စိမ့်တင်သွင်းတာကိုအမေရိကန်အစိုးရက2008မှာဥပဒေပြဋ္ဌာန်းပြီးပိတ်ပင်ထားပြီးမြန်တရုတ်ပြည်ကကျောက်ပြန်ဆိုင်နဲ့ပြတ်လိုက်တိုင်းမှာကျောက်စိမ့်ရှိပါတယ်။ရှင်ကျန်းပြည်နယ်မှာလည်းကျောက်စိမ့်ထွက်ပြီးမြန်မာကျောက်စိမ့်ကိုတန်ဖိုးအထားဆုံးဖြစ်ပါလေ။အထူးတွေလည်းအများကြီးရှိပါလေ။စစ်အာဏာရှင်နဲ့ပလဲနံပါတ်တင်ပြီးဂရေဂရာကျွေးဝတဲ့တထေးကြီးဖြစ်လာသူ40ကျော်ရှိပြီးလာမယ့်နှစ်အနည်းငယ်အတွင်း300လောက်အထိတိုးပွားလာနိုင်တယ်လို့ခန့်မှန်းကြပါတယ်။တထေးဥယျာဉ်တိုးပွားသလိုစင်ဟသာဥယျာဉ်လည်းအမြဲတမ်းတိုးပွားနေပါတယ်။ကျောက်စိမ့်လုပ်ငန်းကအလုပ်သမားအများအပြားဘိမ့်ဖြူဆွဲပြီးဆေးသမားတွေဖြစ်ကုန်ပါတယ်။ HIV ရောဂါဆိုအများဆုံးဖြစ်ပွားရာဒေသဖြစ်ပါတယ်။ကျောက်စိမ့်ထုတ်လုပ်မှုကြောင့်မြန်မာပြည်မှာဆင်းရဲချမ်းသာကွဲပြားမှုပုံမနဲ့ရှိုင်းလာပြီးဆေးဆွဲသူအလုပ်သမားဥယျာဉ်များလာတာမှကျောက်စိမ့်ကျင်းစာများဖြစ်နေမလားလို့တွေးမိပါတယ်ခင်ဗျာ။